တရုတ်နဲ့ပြိုင်ဆိုင်ဖို့အတွက်အမေရိကန်ဟာစဲစုပေါင်းများစွာအတွင်အားကောင်းဆုံးအနေအထားကိုရှိနေပြီလို့သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့နိုင်ငံတော်အခြေပြမိန့်ခွန်းမှာမနေ့အင်္ဂါနေ့ကပြောကြားလိုက်ပါတယ
်။ We made clear and I made in my personal conversations which have been many with President Xi that we see competition.
ဒီပုဂ္ဂိုလ်ချင်းစကားပြောကြတဲ့အခါကျွန်တော်ရှင်းရှင်းပြောပြီးဖြစ်ပါတယ်။ကျွန်တော်တို့ကပြိုင်ဆိုင်နေကြတာဖြစ်ပါတယ်။ပဋိပက္ခမဟုတ်ပါဘူးလို့ပြောခဲ့ပါတယ်။အမေရိကန်ကိုအားကောင်းအောင်ရင်းနှီးမြှုပ်နှံတာအတွက်ကျွန်တော်တောင်းပန်လိုက်မယ်မဟုတ်ပါဘူး။တရုတ်ကလွှမ်းမိုးဖို့ကြိုးစားနေပြီးအနာဂတ်ကိုသတ်မှတ်ပုံဖော်ပေးမယ့်လုပ်ငန်းတွေအမေရိကန်ရဲ့ထိုးထွင်းတင်ထွင်မှုတွေမှာရင်းနှီးမြှုပ်နှံနေပါတယ်လို့သမ္မတဘိုင်ဒန်ကပြောသွားခဲ့ပါတယ်။အထက်အောက်လွှတ်တော်၂ပေါင်အမတ်တွေနဲ့တနိုင်ငံလုံးကိုပြောတဲ့မိန့်ခွန်းမှာသမ္မတဘိုင်ဒန်ကအခုလိုပြောခဲ့တာပါ။တည်ငြိမ်ရေးနဲ့ကျူးကျော်မှုမှန်သမျှဟန်တားနိုင်အောင်စစ်တပ်ကိုလည်းခင့်မြအောင်ဆောင်ရွက်နေတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။ဒီမိန့်ခွန်းနဲ့ပတ်သက်ပြီးတရုတ်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်းကတော့တရုတ်ဟာသူ့ရဲ့အချုပ်အခြာအာဏာလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုအကျိုးစီးပွားတွေကိုခုခံကာကွယ်သွားမှာဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပွဲမှာဗိုလ်တူးနေကပြောကြားခဲ့ပါတယ်။